လာပါရှင်2024ခုနှစ်ဩဂုတ်လ5ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီ။ကျွန်မကျွန်တော်မျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူလေကြောင်းတိုက်ခိုက်မှုကြောင့်စင်ကူးမှာအရသာ73ဦးသေဆုံးသွားတဲ့သတင်းနဲ့အမျိုးသမီးခန္ဓာအစီအစဉ်ကိုလည်းထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။မန္တလေးတိုင်းစင်ကူးမြို့နယ်ကိုစစ်ကောင်စီကမနေ့ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရသာ73ယောက်သေဆုံးပြီးတော့19ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး PDF ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲမဖြစ်ဘဲစင်ကူးမြို့နယ်ကရွာနှစ်ရွာကိုအကြောင်းမဲ့လေကြောင်းကနေတိုက်ခိုက်တာလို့အဖွဲ့ပြောခွင့်ရှိသူကိုအော့စမွန်က RFA ကိုပြောပါရယ်ဒီတိုက်ခိုက်မှုအတွင်းကန်တောင်ကျေးရွာကအရသာ3ယောက်သေဆုံးပြီးတော့73ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့နွေယုံရွာကကလေးတစ်ယောက်အပါအဝင်အရသာ10ယောက်သေဆုံးပြီးတော့6ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဆိုပါရယ်ရှင်မြန်မာနိုင်ငံသားတွေတွားရောက်စေကူတာလေးရှိတဲ့ထိုင်းနိုင်ငံမှာကျန်းမာရေးဝန်ထမ်းဦးရီတိုးမြင့်ထားရှိရေးမဟာဗျူဟာ10နှစ်စီမံကိန်းကိုလွှတ်တော်မှာအင်္ဂါနေ့မှာတင်သွင်းမယ်လို့ပြည်သူ့ကျန်းမာရေးဝန်ကြီးကမနေ့ကပြောလိုက်ပါတယ်။ပြည်သူ့ကျန်းမာရေးကန္တာမှာကျန်းမာရေးဝန်ထမ်းတွေရှားပါးနေတာကိုဖြေရှင်းဖို့အတွက်ပြည်သူ့ကျန်းမာရေးဝန်ကြီးဌာနကဒီစီမံကိန်းကိုဇူလိုင်လ9ရက်နေ့ကအတည်ပြုခဲ့တာဖြစ်ကြောင်းဘန်ကောက်ပို့သတင်းကဖော်ပြပါဗျ။ထိုင်းနိုင်ငံဘန်ကောက်မြို့မှာအသားအရေလှပအောင်ဆေးထိုးပြုပြင်ရေးလုပ်ငန်းတရားမဝင်လုပ်ကင်တဲ့အသက်39နှစ်အရွယ်အမျိုးသမီးတစ်ယောက်ကိုဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့သတင်းကမနေ့ကဖော်ပြပါဗျ။စုကွန်ဗစ်မှာရှိတဲ့ဟိုတယ်ကန်တခန်းမှာဆေးရည်တွေဖြစ်ထားတဲ့ဆေးထိုးအပ်၅ချောင်းနဲ့အတူစနေနေ့ကဖမ်းဆီးလိုက်တာလို့စားသုံးသူကာကွယ်ရေးရဲမှုကနောက်တစ်ရက်မှာပြောပါရယ် Facebook လူမှုကွန်ရက်ကနေဖောက်တယ်ရှာပြီးတော့အဖမ်းဆီးမခံရအောင်ဟိုတယ်အခန်းပြောင်းပြီးဆေးထိုးပေးနေတဲ့အထိုင်းမျိုးသမီးကိုဆေးထိုးခံဖို့စောင့်နေသူတွေရဲ့ရှေ့မှာတင်ဖမ်းဆီးလိုက်တာလို့ဆိုပါရယ်တရုတ်ပိုင်ကုန်လောင်ရုံတွေနဲ့ကုန်စည်ပို့ဆောင်ရေးကုမ္ပဏီတွေကပိုင်ဆိုင်တဲ့တရုတ်ကုန်တင်ကအများအပြားဝင်လာတာကြောင့်ဒေသခံကုန်တင်ရင်လုပ်ငန်းတွေထိခိုက်ရတယ်လို့ထိုင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောလိုက်ပါတယ်။ဒါကြောင့်ပြည်တွင်းကကုန်တင်ရင်လုပ်ငန်းလုပ်ကင်သူတွေကိုအစိုးရကအကာအကွယ်ပေးနိုင်အောင်ဆောင်ရွက်ဖို့ထိုင်းကုန်လမ်းပို့ဆောင်ရေးအသင်းချုပ် LTFD ဥက္ကဋ္ဌကတနင်္ဂနွေနေ့ကတိုက်တွန်းလိုက်ကြောင်းဘန်ကောက်ပို့သတင်းကဖော်ပြပါတယ်။မြန်မာနိုင်ငံအဖွဲ့ဝင်အဖြစ်ပါဝင်တဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းနဲ့တရုတ်နိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အရထိုင်းနိုင်ငံကိုတရုတ်ကုန်စည်တွေစုပြုံရောက်လာပြီးဒီကုန်စည်တွေကိုလည်းတရုတ်ကုန်ကားတွေနဲ့တင်ပို့တယ်လို့ LTFD ဥက္ကဋ္ဌကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူထောင်နဲ့ချီပြီးဝန်ကြီးချုပ်ရှိတ်ဟာစီနာယာဒုကနှုတ်ထွက်ဖို့မနေ့ကဆန္ဒပြခဲ့ကြပါတယ်။ရဲနဲ့ဆန္ဒပြသူတွေရုံရင်းစံကဲဖြစ်ပွားတဲ့အတွက်အဲ့ဒီနေ့တရက်ထဲမှာတင်ရဲ14ယောက်အပါအဝင်လူ55ယောက်ထပ်မနေသေဆုံးခဲ့တာကြောင့်ဇူလိုင်လကစတင်တဲ့ဆန္ဒပြပွဲတွေမှာအနည်းဆုံးလူ260ကျော်သေဆုံးတယ်လို့ AFP သတင်းမှာဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်အနီးတစ်ဝိုက်ကဒေသတွေမှာဇူလိုင်လ28ရက်နေ့ကရေကြီးတဲ့အတွက်လူပေါင်းများစွာသေဆုံးပြီးတော့အင်ဂျီထောင်နဲ့ချီပျက်စီးခဲ့ရတာတွေအတွက်ဝမ်းနည်းရပါကြောင်းရုရှားသမ္မတပူတင်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းကိုပြောလိုက်ပါတယ်။ Telegram ကနေစနေနေ့ကပြောကြားတာလို့ CNN သတင်းကမနေ့ကဖော်ပြပါတယ်။ကင်ဂျွန်အန်းကလည်းမြောက်ကိုရီးယားနိုင်ငံပြန်လည်ထူထောင်ရေးကြိုးပမ်းနေချိန်အတွင်းလူသားချင်းစာနာရေးအကူအညီချက်ချင်းပေးမယ်လို့ပူတင်ကကန့်လန့်တဲ့အကြောင်းဒါဟာမိတ်ဆွေစစ်ဖြစ်တယ်လို့ခံစားရကြောင်းပြောကြတယ်လို့ဆိုပါတယ်ရှင်။သတင်းတွေကိုတင်ပြခဲ့တာပါရှင်။ချင်းပြည်နယ်မတူပီမြို့နယ်ကမြန်မာနိုင်ငံသားတရားဝင်ကျင်ဘာသာရေးကြောင်းသွားတက်နေတဲ့အိန္ဒိယနိုင်ငံကီယာလာပြည်နယ်မှာဇူလိုင်လ30ရက်နေ့ကမိုးများပြီးတော့မြေပြိုကျတာကြောင့်လူပေါင်း200ကျော်သေဆုံးပြီး200ကျော်ပျောက်ဆုံးနေတယ်လို့ဒေသအာဏာပိုင်တွေကပြောထားပါတယ်။ထိခိုက်သေဆုံးသူတွေထဲမှာမြန်မာနိုင်ငံသားတွေတော့မပါဝင်ပါဘူး။မဝေမာထွန်းတင်ပြထားပါတယ်ရှင်
။အိန္ဒိယနိုင်ငံရဲ့အကျော်ကြားဆုံးခီးသွွားနေရာတွေတဲကတခုဖြစ်တဲ့ကီယာလာတောင်ပိုင်းကမ်းရိုးတန်းမှာမိုးကြီးတာကြောင့်ဇူလိုင်လ30ရက်နေ့အစောပိုင်းမှာဝရနက်ခရိုင်ကတောင်ကုန်းတွေပြိုကျခဲ့ပြီးတော့လူတွေကိုမြေမြုပ်လိုက်တယ်လို့ဖြစ်သွားခဲ့ပါတယ်။လူဦးရေ200လောက်သေဆုံးပြီးတော့နောက်ထပ်200ကျော်ပျောက်ဆုံးနေတယ်လို့ August 3ရက်နေ့မှာ Reuters သတင်းဌာနကဖော်ပြပါဗျာ။ဒါဟာ2018ခုနှစ်ရေလွှမ်းမိုးမှုပြီးတဲ့နောက်လူအသေးအပြောက်အများဆုံးအဖြစ်အပျက်တစ်ခုဖြစ်ပါတယ်။ဒ ဒေတာရင်းသတင်းဌာနအေရှနက်တီဗီကတော့လူ300ကျော်သေဆုံးခဲ့တယ်လို့ပြောထားပါတယ်။အဲ့ဒီဒီနယ်မှာချင်းပြည်နယ်မတူဘီမြို့ကနေကြောင်းသွားတက်နေတဲ့မြန်မာနိုင်ငံသားတရာဝန်းကျင်လောက်ရှိပါတယ်။ဒါပေမဲ့မြေပြိုတဲ့နေရာနဲ့မြန်မာနိုင်ငံသားတွေနေထိုင်တဲ့နေရာဟာမိုင်း20ကျော်ဝေးတာကြောင့်ထိခိုက်မှုမရှိခဲ့ဘူးလို့အဲ့ဒီကိုရောက်နေတဲ့မြန်မာကျောင်းသားတယောက်ကRFA ကိုဆက်သွယ်ပြောလာပါတယ်။ င်ပြီး RFA Radio ကနေတဆင့်ဆက်သွယ်အသိပေးချင်တာကြောင့်သူကဆက်သွယ်ခဲ့တာပါ
ဒီမတူပြဖက်မှာကြတော့ကိုက line လည်းမကောင်းတော့ဘူး line လည်းမရှိဘူးဖုန်းခေါ်လို့မရဘူးချင်းလေးပါမှမရတဲ့ခါကျတော့တိုးရမှာနေပဲကြီးပါလေရာဆွင့်ရင်လေကြတာပေါ့နော်ကိုသားသမီးတွေကနေကောင်းကြမလားဘလို့ဖြစ်မလဲဆိုတာပေါ့နော်သူတို့ဆွင့်ရင်လေကြလို့လေဒါပေမဲ့ကျွန်တော်အားလုံးနေကောင်းကြပါတယ်ပါမှပြဿနာမရှိပါဘူးအားကြောင့်မလို့အခုဒီ RF ရာနေပရမဒီတကယ်လားမှာအခုကြောင်းနေတဲ့အကြောင်းတဲတဲတူတူပေါ့နော်အားလုံးကနေကောင်းကြပါတယ်ဆိုတဲ့သတိကိုအာဒီမိဘတွေဒီမှာအာပို့ပေးစေချင်တာပေါ့နော
်ဒေတာအာနာပိုင်တွေကတော့ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေပြီးတော့အသက်ရှင်ပြန်တွေ့သူတွေလည်းရှိနေပါတယ်ချင်းပြည်နယ်မတူပီမြို့ကနေတမချောင်းစာတက်နေတဲ့မြန်မာနိုင်ငံသားဟရာသေးက
သူရဲ့ဒီအလောင်းတွေကတော့300ကျော်တော့သူရရှိသွားပြီသူတို့ခမှန်တာတော့900ကျော်ပဲလို့ထင်ကြတာပေါ့နော်
ကယ်ဆယ်ရေးအဖွဲ့တွေကပြီးခဲ့တဲ့နှစ်ရက်မှာတောင်ဆောင်ကျေးရွာတွေနဲ့လက်ဖက်နက်ဖလာချက်တွေမှာနေကြတဲ့လူပေါင်း1600နီးပါးကိုကယ်ဆယ်နိုင်ခဲ့တယ်လို့ Writers သတင်းမှာဖော်ပြပါတယ်။လူပေါင်း9000ကျော်ကိုကယ်ဆယ်ရေးစခန်းတွေစီပြောင်းရွှေ့နေရာချထားတယ်လို့လည်းနိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။ဒီမြေပြုံမှုကြောင့်အဆောက်အုံ350နီးပါးပျက်စီးခဲ့တယ်လို့အိန္ဒိယအာဏာပိုင်တွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Writers သတင်းကဖော်ပြပါတယ်။မြေပြုံမှုတံကိုအဆိုးအဝါဆုံးထိခိုက်ခံစားခဲ့ရတဲ့အိန္ဒိယနိုင်ငံကမန်တခိုင်နဲ့အနီးဆုံးမြို့ဖြစ်တဲ့ချောရမာလာကိုဆက်ထားတဲ့ပင်မတထားရေတန်းမျောသွားတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေအဟန့်အတားတွေကျုံခဲ့ရတယ်လို့ဆိုပါတယ်။ဒါသာမပြီးခင်မှာအလုသမားတွေနဲ့စေတနာဝန်ထမ်းတွေကမိုင်ပေါင်းများစွာကိုခြေကျင်သွားပြီးတော့အလောင်းတွေကိုတည်ခဲ့ကြတယ်လို့ပြောပါတယ်ရှင်
။စစ်မှုထမ်းကြောင့်ပျက်စီးသွားတဲ့အနာဂတ်တွေပြုတ်ကွဲသွားတဲ့မိသားစုတွေရုံးကန်နေရတဲ့ဘဝတွေအကြောင်း RFA ကပြပြဆုံဆုံးပြောပြသွားပါမယ်ကျွန်တော်ကစင်မုံးပ
ါကျွန်တော်မန်ယူပါကျွန်တော်ကကြောင်းဆရာပါဒါကစစ်မှုထမ်းဥပဒေနဲ့ထွက်ပြေးခဲ့သူ3ယောက်ဖန်တီးထားတဲ့ရေဇံလမ်းပ
ါဒါကို RFA ရဲ့ Facebook YouTube Spotify နဲ့ Apple Podcast တွေမှာနားဆင်နိုင်ပါတယ
်စစ်မှုထမ်းကြောင့်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကိုရင်ဖွင့်ကျင်နေဆိုရင် RFA ရဲ့ Signal နဲ့ Viber နံပါတ်အပေါင်း1-2-2-3-5-0-1-1-1ကိုယုံကြည်စိတ်ချစွာနဲ့ဆက်သွယ်နိုင်ပါတယ်
ဒီဇာလဟာဖိနိုင်ကန်လူတို့ရဲ့နေစဉ်ဘဝဖုံဖုံကိုထင်ဟပ်စေမှာပါခင်ဗျာ
အခုဆက်ပြီးအမျိုးသမီးခန္ဓာအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပါမယ်ဒီတစ်ပတ်မှာတော့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ပြီးတော့စစ်ကောင်စီကိုစန့်ကျင်ခဲ့တဲ့တရားသူကြီးတယောက်အကြောင်းမခင်ခင်ဤတင်ပြထားပါတယ်ရှင
်ဒီမိုကရေစီစနစ်ကိုပဲတိုက်တာလေးမှာဒီမိုကရေစီစနစ်ဆိုတာတူးချင်းမှာတာသူလူတူးချင်းမှာခွင့်ရေးပြည့်ရှိတယ
်မန္တလေးတိုင်းရောင်ဦးမြို့နယ်တရားသူကြီးဒေါ်တင်စာမြပါသူဟာဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းလိုက်တဲ့နောက်စစ်အာဏာရှင်ကိုဆန့်ကျင်ဖို့စီဒီအမ်မှာပါဝင်ခဲ့သူပါအာ
ဏာသိမ်းတော့ကျွန်တော်ကဒီ2ရက်နေ့ကလေးကလိုင်းမော်တင်တယ်ဒီ Civil Disobedience Movement မှာပါတယ်ဆိုပြီးတော့ဒါပေမဲ့ကျွန်တော်ကအဲ့ကလေးတွေ2ယောက်ကငယ်နေတော့လေအဲ့ဒါအင်အားအမေရောခင်မောငါကအမပေးသေးဘူးအမပေးသေးတော့ကျွန်တော်ကရုံးဆက်တက်နေရ
အာနာသိန်းတော်ကိုစန့်ကျင်တဲ့တမုံတီးလှုပ်ရှားမှုကြောင့်ဖန်ဆီးခံရသူတွေကိုသူကပြန်လွှတ်ပေးခဲ့တာတွေလုပ်ဖို့ကင်ဘက်တွေကိုစီရီယံမှာပူးပေါင်းပါဝင်ဖို့တိုက်တွန်းခဲ့တာတွေကြောင့်တင်းမာမှုတွေသတိပေးခံရတာတွေရှိခဲ့တယ်လို့ဒေါ်တင်စာမြတ်ကပြောပါတယ
်ရုံးကအဲ့မတက်ချင်မတဲ့တက်နေရတာအဲ့လိုမျိုးကိုကချက်ချင်းမပြေးနိုင်လက်မမထိုးလို့ရှိရင်ရုံးကနေပျောက်သွားတယ်ဘန်းခံရမယ်အနေကြီးရတယ်တက်နေရတယ်အတော်ဖြစ်သွားအဲ့ကိုကဘယ်လိုပြောစိတ်ရှော့ပြီးတက်တာပေါ့စိတ်ကြီးပြီးတက်နေတာလေစိတ်ကြီးပြီးတက်နေတာဆိုတော့အဲ့မှာဖမ်းလာတဲ့အမှုတွေလည်းလွတ်ဆက်တက်မှုတွေ့ပြီးသွားတယ်လွတ်မပေးဟိုဖမ်းပြီးပြောတော့တာသူဟိုကလွတ်ပေးမှာဖမ်းလာခဲ့ကြည့်ဒီအာနာသိန်းတာလုံးဝမတရားဘူးဟိုဒီအပြစ်မရှိဘူးပေါ့နော်
စစ်ကောင်စီကိုမကြိုက်တာတွေလူမှုကွန်ရက်မှာနေတိုင်းရေးလို့ခင်မွန်းဖြစ်သူနဲ့အခြေတင်ဖြစ်ပြီးကွာရှင်းဖို့အထီလဲသူကြုံခဲ့ရတာပါ
ဝေးရပဲသူကလှမ်းလှမ်းပြောတာမရေးနဲ့အဲကျွန်တော်ကလည်းရေးတယ်နေတာအဲအဲ့တော့သူကနောက်ဆုံးမိလူတိုင်းရောက်လာပြီးတော့ပုံရိုက်ခွဲ တက်ခွဲပြီးတော့ကွာကွာရှင်းစာကြုတ်ပါတာခါလေးလက်မှတ်ထိုးပေးဆိုပြီးတော့လောက်တာ
ဖေဗူလာကုန်ကနေတရားသူကြီးအစည်းအဝေးမှာတော့တရားသူကြီးတွေစစ်တပ်ဘက်ကိုလေးပေးအမိန့်ချရမယ်စစ်တပ်ကိုကူညီရမယ်လို့ပြောလာတဲ့အခါမှာစီရီယံပြက်ပြက်သားသားလုပ်ဖို့သူဆုံးဖြတ်ခဲ့ပါတယ်လူမှုကွန်ရက်ကနေစီရီယံလုံချောင်းလိုက်လွင့်ပြောကြားခဲ့ပြီးမောင်ဖြစ်သူရဲ့ကူညီနဲ့နေကနေမိခင်ဖြစ်သူသားသမီးဖြစ်သူတွေနဲ့အတူရန်ကုန်မြို့ကိုထွက်ခွာလာခဲ့တယ်လို့ဆိုပါတယ်ရန်ကုန်ရောက်ခါစားမှာသူတို့သားမိတွေညစ်တဲ့ကြောက်တင်တဲ့တင်းမောပေါ်မှာလနဲ့ချီနေခဲ့ရပါတယ်
။ကလေးတွေပြုတ်ကြပိုင်တယ်သူအကမပါဘူး။အဲအဲ့ဒါနဲ့ရန်အနေများတယ်ဆိုပြီးတော့အဲ့မှာ2လလောက်ပဲနေပြီးတော့အနောက်ကုန်းပေါ်မှာတက်ပြီးတော့တလားအိမ်သားပြီးနေတယ်
။နောက်ပိုင်းစစ်ကောင်စီဘက်တော်သား Telegram Channel မှာသူ့ကိုချိန်ချောက်ရေးသားလာတာတွေကြောင့်ရှောင်းတင်းရင်ထိုင်းနိုင်ငံနဲ့ဆက်မဲဆောက်မျိုးကိုသူတို့ရောက်လာခဲ့ပါတယ်။မဲဆောက်မျိုးမှာနေရင်မျိုးသားညီညွတ်ရေးအစိုးရ NUG တရားရေးဝန်ကြီးဌာန MOJ မှာသူတာဝန်ထမ်းဆောင်ခဲ့ပါတယ်လက်ရှိမှာတော့တော်လန်ရေးအလုပ်သစ်တစ်ခုအတွက် MOJ ကနေသူနှုတ်ထွက်ထားပါတယ်သူ့ရဲ့ဖြစ်ချင်ဆုံးဆန္ဒကတော့မြန်မာပြည်မှာတန်းတူညီမျှမှုနဲ့အများယုံကြည်အားကိုးတဲ့တရားစီရင်ရေးဖြစ်ဖို့နဲ့အဲ့ဒီအတွက်လဲဆက်လက်ပြီးတက်နိုင်သမျှကြိုးပမ်းသွားမှာဖြစ်တယ်လို့ဒေါ်တင်စာမြတ်ကပြောပါတယ်ရှင်
ခုဆက်ပြီးကိုနော်တင်စီစဉ်တင်ဆက်တဲ့ကချင်တိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်
။ပါလိုမနပ်အမေရိကန်မန်တန်ဝါရှင်တန်ဒီဇမ်ရီတူအာဖေဂျွန်ဘွန်ဆန်ကပ်တောက်လုံလာကိုင်းတိုင်နီခရစ်စတိုချင်းနေခင်ကောင်ခွန်မလီအဂတ်စတာဘရမငါပရငဲချ်ပေါ်ချီကလမောင်ဖေငိုင်းလဖိုင်နော်တင်ဒစ်လာတမ်ဒနာရင်လောဒိုင်ပါချီကလမောင်သာမချင်းနာကိုပြင်းမြန်ဖက်ကောင်စင်တမလီဖေကီယာရဲ့ကဆတ်စင်းတူဝါချီကာတဲ့จมกุมงติงฟงแต่อินเทอร์เน็ตไลน์นี้ยอมปัตตาครวนถอยปลคองดูไซลำเดแสงนะจมขอชิงกิมขอคองอยู่ก่อนพงเกชอาดับลเทชันสกายลำนาลุนาเรจมขอมุมเรติจุมจีนามยุเนกตาเพียงกองเซตามลีเพปัตมีละมันวนบองนอชังเพนดับกียเยก่อนนะเจ็บซีสัตซิงลาลุไซเรออกัสปรดคองยาชนีเตียงสุมเรนาดำสุมเพสัตซิงลายพังမတူမနိုင်ဩဂတ်စ်ပရောမစံသာကိုအန်ဆော့ဖန်ဒပ်ဖက်ဆတ်စင်းလာဆိုင်ရလမ်ကီယာယေချီကာရှိလျာနေတိုင်ဖျံကောင်စီတပ်နေကိုမချိနမနေတင်းတုံမကစံပရာဘုံတဲ့ပူတောက်ဖက်မဒုံမတုတ်ခိုင်ဟဲမော်ဒလမ်ဇာကိုငိုင်မုံရိုင်းငိုင်တဲ့ရတဲ့မချိနစံပရာဘုံပြန်ဖျံကောင်စီတပ်ချရာခေါင်ကိုချာငမ်ငါဆိုင်ငါနာဟွန်ဘောဘုံတချံလတ်ဖုံကီယာယေချီကာမကမ်တပ်လက်ကမ်တုံဝမ်ဖန်နောဘူးယနာဇွန်ဆုနိုင်ရီสรายนัวจึงบันนี้จึงพอมองติงไทยเพียงกองสีก่อนนะฟงเทอินเทอร์เน็ตไลน์นี้ยองเพสับกบไม่ลังคราปัดคุมได้ก็ยันถอยปลักคองตัวใส่ในไตเรียมจอจึงพอมุมชาจะพันวันละง่ายกับทกรุจันก็ชิงการมองกันเทมาต้นมาไข่นูชิกาอินเซนจิบเป็นง่ายมีสาเดแสงนะเมียนกลากาจเรจชามิก็ตรงง่ายจึงพอชิงกิมก็ค้างอยู่ก่อนพงเกชอาตับโลนาสตางจักกบยานาซอนสุนัยเร
จุนไลตันดิววันเดย์บีฟอร์ก็มองเดนดูชิชเลมงก็ขันก็ปัดเซลัมปัดวาลัมนิงาลองเกย์อันเดย์ไลน์ลางไอโซนนี่อยากไปพุ่งชกาโซนนี่อยากว่าลองยันเดย์โปรคนไงไลน์สายตาโปรคนไงก็น่าก็เดย์ยองจุนพอมองติงก็ปัดเซลัมนี่ปิ่นใช้กันลองก็อันเดย์
เพียงคงสินตับองค์เก่าเทเอ็มบีดีรุ่งเก่าขันนี้ฟงแต่อินเทอร์เน็ตไลน์ลู่ไอ้ง่ายมจ่อเก่าไล่ลู่หลังคราก็ได้นิมงง่ายงานนะชิมตุ๊ดสุดไหนนี่ยานาซอนเพียงกองเสียฟงแต่อินเทอร์เน็ตไลน์นี้ปัดคุมได้โยสตาลำก็ที่นางมุ่งชาเนียงจ้าเพียงสุดกุมเชียงไลน์เทมตุ๊ดอุบขังนากลัวสกุได้ลำเรียงงานนะก็เช่นคิวแมนไรส์วัตช์ก็จุลัยคุณสัญญาชนินดาวในกาสปรายเน่ในปัจจุบันมันได้ก็คงเดินตัดสายอะไรเป็นกำลังยองเพื่อใครที่จะรุ่งการันสลายนัวจิมบันนี้ยองมีเพียวสิมสะงามกันแล้ว
อาร์ฟเอเย่จะเน้นลานิมันเข็นซีซันเรโกที่มาเบย์ยันนาเบย์อาเซยมาพิจารณาเรื่องอารมณ์กุศลนับพยาชวนแลนแชมป์ยิ่งจะบาดเจ็บชิ้น